မြန်မာရေးဖြည့်ရှင်းဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝရဲ့ကြိုးပမ်းမှုတွေဟာလုံလောက်မှုမရှိဘူးလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောမတ်စ်အင်ဒရူးကပြောဆိုလိုက်ပါတယ်
The people of Myanmar continue to wait for the Security Council to even consider
လုံခြုံရေးကောင်စီကမြန်မာရေးဆုံးဖြတ်ချက်တရက်ကိုစဉ်းစားသုံးသပ်မလားဆိုတာကိုမြန်မာလူထုကမျှော်လင့်နေကြဆဲပါတချို့အဖွဲ့ဝင်နိုင်ငံတွေကတော့တခြားသောပြည်ပခန့်တွေအတွက်ဒဏ်ခတ်ရေးယူမှုတွေချက်မှတ်ဆောင်ရွက်ထားပေမဲ့စစ်ကောင်စီအပေါ်ဒဏ်ခတ်ပိတ်ဆို့ရေးမှာတော့ပြက်ကွက်နေကြပါတယ်စစ်ကောင်စီအတွက်ဗန်နာငွေအများစုရတဲ့အရင်းအမြစ်တွေကိုပြစ်မှတ်ထားဖို့နဲ့ငွေချေးမလွှဲပြောင်းနိုင်ရေးဆောင်ရွက်ဖို့အများပြားကပြက်ကွက်နေကြပါတယ်အာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ဟာလည်းလက်ဆုပ်လက်ကင်ပြတ်နိုင်တဲ့ရလတ်မျိုးမထုတ်နိုင်ဘူးလို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကဆွစ်ဇာလန်နိုင်ငံဂျီနီဗာလာတမ်ကဌာနချုပ်မှာလုပ်တဲ့အချိန်90မြောက်လူခွင့်ရေးကောင်စီညီလာခံမှာပြောဆိုသွားတာဖြစ်ပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းကလေးတွေအပေါ်တုံလှုပ်ခြောက်ခြားဖွယ်အကြမ်းဖက်မှုတွေမှာမြန်မာစစ်တပ်မှာတာဝန်ရှိတယ်လို့လည်းအထူးကိုယ်စားလှယ်ထွန်အင်ဒရူးစ်ကပြောဆိုသွားပါတယ်ရှင်။